ကိုဗစ် -19 ရောဂါကူးစက်ထားသူတွေကိုပုဂ္ဂလိကဆေးရုံတွေမှာပါလက်ခံကူတာရည်တွေကျန်းမာရေးဌာနနဲ့ပုဂ္ဂလိကကဏ္ဍအကြားဆွေးနွေးညှိနှိုင်းနေကြပါတယ်။ဒီဆွေးနွေးမှုရဲ့နောက်ဆုံးအခြေအနေနဲ့အတူအကောင့်တွေပေါ်ပြီးဆိုတဲ့အခါရင်ဆိုင်ရနိုင်ခြေရှိတာပြီးအားသာချက်တွေဘာတွေတတိထားရမယ်စသဖြင့်အခုဆွေးနွေးကစီစဉ်မှာနားဆင်ကြရပါမယ်။ပုဂ္ဂလိကဆေးရုံတင်ဥက္ကဋ္ဌဆာကူရာဆေးရုံတွေနဲ့အကယ်ဒမီဆေးရုံတို့ရဲ့အုပ်ချုပ်သူဒေါက်တာထင်ပေါ်အာစတော်ဝင်ဆေးရုံကအထွေထွေအထူးကုသမားတော်ဒေါက်တာမိုးအောင်ကျော်နိုင်တို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါ။ဒေါက်တာဘိုးနဲ့ဒေါက်တာမိုးအောင်ကျော်နိုင် VUE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ။ပထမဆုံးအနေနဲ့အခုထုတ်ထားတဲ့ဒီ Stay at Home ညွှန်ကြားချက်နဲ့ပတ်သက်ပြီးတော့လူတွေကြားထဲမှာဇဝေဇဝါဖြစ်နေတာလေးတွေကြားနေရပါတယ်။ဆိုတော့ဒါကလော့ခ်ဒေါင်းဆိုတာနဲ့ဘယ်လိုများကွာခြားပါလဲခင်ဗျာ။ဒေါက်တာထင်ပေါ်ဘယ်လိုနားလဲပါလဲ
။တို့ကပုံမှန်မှာတော့စစ်ဆေးလိုက်တယ်။ဒီလိုအရောဖြင့် positive ဆိုလို့ရှိရင်ကျွန်တော်တို့ကကုသရေးစင်တာကိုပို့လိုက်တယ်ပေါ့နော်။ဒီလိုအရော positive မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ quarantine center ပို့လိုက်တယ်။ quarantine မှာလည်းခုရှိပါလေ facility quarantine FOC ပေါ့နော်။ free of charge ရတဲ့ဥစ္စာနဲ့ hotel quarantine ဆိုပြီးတော့နှစ်ခုကျွန်တော်တို့ထားပါလေ။အခုကကျွန်တော်တို့ပမာဏကမတရားများလာတဲ့အခါကျတော့ဒီအရေးကိုကျွန်တော်တို့တည်ချာချာအဲ့လိုခွဲခြားပြီးတော့ထားနိုင်တဲ့ဥစ္စာဒီတော်တော်လေးခက်ခဲဖြစ်လာတယ်။ဖြစ်လာတဲ့အခါမှာကျွန်တော်တို့ stay at home ပေါ့နော်။အဲ့ဒီမှာပဲနေသတင်းပို့ထားပြီးတော့မှလာခေါ်မယ်ပေါ့နော်။ဆိုတော့စောစောကဆရာပြောတဲ့ lockdown လား home quarantine လားဆိုတဲ့ဟာလေတော့ကွဲပြားမှုတော့ရှိပါသေးတယ်။ home quarantine ဆိုတဲ့ဥစ္စာကတော့အဲ့လိုပဲထားလိုက်တယ်။ဟိုမှာကျွန်တော်တို့ဒီတရုတ်မှာလို့ဒီဟုတ်မှထားတယ်အကေအေးစင်တမက်တစ်ပေါ့ဘာမှယောဂလက္ခဏာမရှိဘူးယောဂလက္ခဏာကအရင်ဟိုနည်းနေသေးတယ်လူအသက်ကိုအန္တရာယ်မပြုနိုင်ဘူးဆိုရင်တော့ဒီဟုတ်မှပဲဆက်ထားလိုက်တာပေါ့နော်အခုကအဲ့လိုဆက်ထားမယ်ထားဘူးဆိုတဲ့ဥစ္စာကိုတိတိကျကျ policy ကသတ်မှတ်ထားခြင်းမရှိသေးပါဘူးဟုတ်မှလည်းနေခိုင်းတဲ့သဘောပါအဲ့လိုမျိုးပြောပြမှုရှိပါဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဆိုတော့ဒေါက်တာမိုးအောင်ကျော်နိုင်ရအခုလက်ရှိထုတ်တဲ့ stay at home အမိန်ပေါ့အိမ်မှာနေကြပါဆိုတဲ့အမိန်နဲ့ပတ်သက်ပြီးတော့ကြာဘယ်လိုနားလဲပါလဲခင်ဗျာ
အဲ့တော့ stay at home ကတော့ကျွန်တော်နားလဲတာကတော့ဒီဟိုဖိုးတွေတက်နှက်မှုကျော်ပါသွားအောင်လုပ်တာပေါ့နော်အဲ့တော့အခုကျွန်တော်တို့ဒီ contact တွေကိုအကုန်လုံးကိုလိုက်ရှာတယ်အဲ positive ဖြစ်တဲ့လူနဲ့နီးနွယ်တဲ့လူတွေအားလုံးကို quarantine ဝင်ရတယ်အဲ့တော့အခုလက်ရှိဒီကိုယ့်ရဲ့မျိုးနယ်မှာနေထိုင်နေတဲ့သူတွေ contact လည်းမရှိသေးဘူးလက္ခဏာလည်းမရှိတဲ့သူတွေကတော့ကိုယ့်အိမ်မှာကိုနေပြီးအပြင်မထွက်သင့်ဘူးအဲ့ဒါကတော့ဘာဖြစ်လို့လဲဆိုရင်ဒီ asymptomatic carrier ပေါ့ပိုးရှိပြီးတော့လက္ခဏာမပြတဲ့လူတွေဒီလူလူတွေမှာသွားလာလှုပ်ရှားရင်းနဲ့သူတို့ဆီကထွက်လာတဲ့ပိုးတွေဟာကျန်တဲ့ဒီပိုးမရှိသေးတဲ့လူတွေကိုကူးစက်နိုင်တဲ့အနေအထားမျိုးရှိတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီနှစ်ပတ်အတွင်းမှာ stay home ကိုယ့်အိမ်မှာပဲကိုနေခြင်းအားဖြင့်လူတစ်ယောက်နဲ့တစ်ယောက်ကူးစက်မှုနှုန်းကိုအဓိကဖြတ်တောက်ဖို့အတွက်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ပေါ့နော်အဲ့တော့ဒီနှစ်ပတ်အတွင်းမှာဒီပြည်သူလူထုအတွင်းမှာကူးစက်မှုကိုရှော့ချနိုင်မယ်ဆိုရင်နောက်ထပ် case အစ်စ်တွေထပ်ပြီးတော့အဲဖြစ်ပေါ်လာမှုကိုရှော့ချနိုင်မယ်လို့ကျွန်တော်အနေနဲ့မြင်တာပါတ
ယ်ဟုတ်ကဲ့ပါခင်ဗျတော်ချင်းပေါ့အခုကတူကူးတဲ့နှုံကလည်းနေစဉ်လိုတိုးနေတယ်။နောက်ပြီးတော့နေစဉ်နှီးပါလိုပဲစုံပါတဲ့ဒူနာကလည်းပဲရှိနေတယ်ဆိုတော့ရရှိအခြေအနေကအတော့ကိုစိုးရင်စရာကောင်းတဲ့အခြေအနေလို့ကျွန်တော်တို့ပြောလို့ရနေပါပြီလားတော်တင်ပေါ့
။ဟုတ်ကဲ့ပြောလို့ရပါလိမ့်စီ။ကျွန်တော်တို့ဒီအထူးသဖြင့်ဒီကိုဗစ်အတည်ပြုလူနာအများဆုံးကရန်ကုန်မှာပါပါ။ရန်ကုန်တိုင်းဒေသကြီးမှာအများဆုံးဖြစ်နေပါတယ်။ဖြစ်နေတဲ့အခါကျတော့ရန်ကုန်တိုင်းဒေသကြီးမှာကျွန်တော်တို့ကုသရေးစင်တာမူလကတော့ကျွန်တော်တို့သုံးခုရှိပါတယ်ကျွန်တော်တောင်းပလာရေဝေဘာကြီးရေကျွန်တော်ဒီဖောင်ကြီးပေါ့နော
်
အောက်မှာဒီဖောင်ကြီးမှာကျွန်တော်တို့စင်တာတစ်ခုပေါ့အားလုံးစင်တာသုံးခုနဲ့ကျွန်တော်တို့စတင်ပြီးတော့ဟိုကုသကြတယ်ပေါ့လေကုသကြတယ်ဆိုတဲ့ခါကျဖောင်ကြီးဒီအခုလက်ရှိလက်လူတစ်ထောင်ကျော်လောက်ကုနေတယ်ပေါ့နော်အတောင်းပလာကတရားကျွန်တော်တို့ဒီဝေဘာကြီးတရားပေါ့နော်ဆိုတော့အဲ့ဒါမှကျွန်တော်တို့က1300လောက်ပဲရှိသေးတယ်အခုကျွန်တော်တို့ဒီ positive တွေကိုဟိုနေ့မှကျွန်တော်တို့ဒီရိုးမှပေါ့နော်အဲ့ဒီမှလည်းသူ2000လောက်မှန်းပါတယ်အခုနောက်ဆုံးကျွန်တော်တို့ဒီသူနာရှိမှကျွန်တော်တို့ကုသရေးတွယ်စင်တာတခုအဲယာယီရွေးဖြင့်တဲ့နေနဲ့ကျွန်တော်တို့
ဖွင့်လိုက်တယ
်ဆိုတော့လောက်တာလဲ400လောက် capacity တော့ရှိပါတယ်400 capacity ရှိတဲ့ခါကျကျွန်တော်တို့ရဲ့ဥစ္စာက400ပတ်ချလဲလောက်ပဲအခုရှိတယ်ဗောနော်အဲ့ဒီမှာမမကျွန်တော်တို့ဘာထပ်ပေါင်းလဲဆိုတဲ့ခါကျတော့ဒီပြည်သူစီရင်ကြီးတွေမှာလဲအခုထပ်ပြီးတော့ဒီတိုးချဲ့ဆောင်နေတယ်အဲ့ဒီမှာကုသနေတာလဲရှိနေပါတယ်ရှိနေပါတယ်ဆိုတော့ကျွန်တော်တို့ကတွက်ကြည့်လိုက်မယ်ဆိုလို့ရှိရင်ရန်ကုန် area မှာကျွန်တော်လက်ရှိ capacity က5000ပါဆရာရဲ့အလုံးစုံအဲ့တော့ကျွန်တော်တို့က14ရက်ထားမယ်ဆိုလို့ရှိရင်ဆို10ရက်ကိုကျွန်တော်တို့က5000 capacity 14ရက်ထားရင်ဆရာကျွန်တော်တို့9000ပတ်ဝန်းကျင်လောက်ကိုကဲလောက်အောင်ပါလေဒါမှသူက14ရက်ပြည့်ရင်နောက်900ဝင်ရှိ900ထွက်နောက်900ဝင်ရှိ900ထွက်ပေါ့နော်ဆိုတော့အခုကဒီ capacity 5000ဆိုတဲ့ capacity ကိုကျွန်တော်တို့ကျော်သွားတယ်9800ကျော်ပြီဆိုတော့ဒီဟာဒီဒီတိုင်းဆက်သွားရင်တော့ကျွန်တော်တို့ကုသပေးနိုင်တဲ့ capacity ကိုကျော်သွားပြီပေါ့လေဒီလိုလားထပ်တိုးနေရင်တော့ကျော်သွားပြီဒါကြောင့်မလို့ဒီချိန်ဒီတော်တော်လေး critical point ကိုရောက်နေတဲ့သဘောလို့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒေါက်တာဘူအောင်ကျော်နိုင်နေရောလက်ရှိချိန်ဒီပုံမှာဘလောက်အထိစိုးရိမ်စရာကောင်းတယ်လို့သုံးသပ်ပါတယ်ခင်ဗျအ
ဲ့တော့အခုအချိန်မှာကျွန်တော်တို့ကဒီ positive လူနာတယောက်တွေ့လို့ရှိရင်သူစီကနေပြန်ပွားနိုင်တဲ့နှုံးနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီပြည်သူလူထုထဲမှာပိုးရှိပြီးလက္ခဏာမပြတဲ့လူတွေတော်တော်များများရှိနေမယ်လို့ဟိုယူဆပါ
တယ်
။ဒါကြောင့်မလို့အဲ့ဒီကနေသူတို့ကနေတစ်ဆင့်လက္ခဏာမပြတော့ပိုးဆိုးတာကသူတို့ကနေတစ်ဆင့်သူတို့ရဲ့မိဆက်ရာတွေကိုထပ်ပြီးတော့ကူးဆက်နိုင်တဲ့အခါမှာတယောက်ကနေ၂ယောက်ကနေ၃ယောက်ကြားကိုဆက်ပြီးကူးမယ်ဆိုရင်ဒီတပတ်နှစ်ပတ်တွင်မှာလူတွေကတောင်းနဲ့ချီပြီးတော့ယောဂပိုးရှိဖို့ဖြစ်လာနိုင်တာနော်ဆိုတော့ဒါကြောင့်မလို့ဒီအချိန်က critical အရေးကြီးတဲ့အချိန်ဖြစ်ပါတယ်လူတူးချင်းတူးချင်းစီကလူတိုင်းကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာပိုးဝင်ရောက်ပြီးတော့လက္ခဏာမရှိသေးဘူးလို့ယူဆပြီးတော့တယောက်နဲ့တယောက်မကူးဆက်အောင်အဓိကနေတိုင်းပေါ့အခုအချိန်မှာအရေးကြီးပါတယ်ဟိုကျွန်တော်နားလည်ထားတာကတော့ letter law positive ဖြစ်တဲ့လူနာတွေကိုဆေးရုံမှာတင်ပြီးတော့စောင့်ကြည့်ကုသပေးတယ်နောက်တစ်ခါသူတို့နဲ့နှီးဆက်တဲ့ထိတွေ့တဲ့လူတွေကို quarantine center မှာထားပြီးတော့ကျွန်တော်ကစောင့်ကြည့်တယ်လက္ခဏာပေါ်မလာရင်ကျွန်တော်ကဆေးရုံပို့မယ်ပေါ့နော်သတ်မှတ်ထားတဲ့ကာလကျော်ပြီးလက္ခဏာမရှိရင်အိမ်ပြန်ပြီး home quarantine ဆက်နေရမယ်အဲ့တော့ဒီနေရာချင်းကျွန်တော်ကကိုသိရှိတဲ့ positive case တကူကနေတခြားလူတွေကိုမပြတ်အောင်ကာကွယ်တားဆီးနေတယ်ပေါ့ဒါပေမဲ့ကိုမသိတဲ့ပြည်သူလူထုတွေမှာပိုးရှိပြီးလက္ခဏာမရှိတဲ့လူတွေကလွတ်ထွက်နေနိုင်တယ်သူတို့နေရာနေတစ်ဆင့်ဒီဆက်ရာတွေကိုပြန့်သွားမယ်ဆိုတစ်ချိန်ချိန်မှာပို့ပြီးတစ်ဆင့်တည်းတစ်ဆင့်နှစ်ဆသုံးဆအဲ့လိုတွေးရှိတဲ့လူတွေနဲ့လက္ခဏာပြတဲ့သူတွေစိတ်ဝင်မှာပို့ပြီးများလာဖို့ရှိပါတယ်ဆိုတော့ဒါဒီအချိန်ကအရေးကြီးတဲ့အချိန်တွေရောက်နေပြီကျွန်တော်တို့ရန်ကုန်ကဂျန်တဲ့ရန်ကုန်နေတစ်ဆင့်နော်ဒီအခုဆိုရင်ကျွန်တော်တိုင်းနဲ့ပြည်နယ်အကုန်လုံးနီးနီးမှာရောက်ရှိနေတဲ့လူတူးစီပို့ရှိတဲ့လူတွေကနေသူတို့နီးဆက်ရာတွေဆက်ပြီးတော့ပြန့်ပါသွားနိုင်တဲ့အတွက်ကြောင့်မလို့ဒီအချိန်ကအရေးကြီးတဲ့အချိန်ရောက်နေပြီလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒေါက်တာတင်ပေါ်ကျွန်တော်တို့ပြီးခဲ့တဲ့ရက်ကသတင်းထွက်တာပေါ့နော်ခုနဒေါက်တာတင်ပေါ်ပြောရတဲ့အထက်မှလည်းပါပါတယ်ဒါလားဒီကျွန်တော်တို့ public sector ပေါ့လေအများပြည်သူနဲ့ဆိုင်တဲ့အစိုးရကဏ္ဍပေါ့အစိုးရကျန်းမာရေးစောင့်ရှောက်မှုကဏ္ဍပိုင်းမှာကအခုဆိုရင်ဟလာကင်တွင်နိုင်တဲ့ပမာဏတွေတပြည်းနဲ့လွန်လာတဲ့အချိန်တွေကိုရောက်ပြီဆိုတဲ့အခါကျတော့ဒီ COVID-19 ရောဂါကာကွယ်ရေးကုသရေးနဲ့ပတ်သက်ပြီးတော့ပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုကဏ္ဍနဲ့ပါပေါင်းပြီးတော့လုပ်ဖို့ကျန်းမာရေးဝန်ကြီးဌာနနဲ့ပုဂ္ဂလိကအလားဆေးဦးအနေနဲ့ညှိနှိုင်းတိုင်ပင်နေတာရှိတယ်ဆိုပြီးခုရပိုင်းကတည်းကဖတ်တာရှိပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အခုလက်ရှိဒဲချင်းနေမှာရောက်နေပါပြီလေတော်တော်ပေါ့
ဟုတ်ကဲ့အဲလုံခဲ့တဲ့နေ့ကတော့ကျွန်တော်တို့ရဲ့ဒီပြည်တော်စုဝင်ကြီးကနေပြီးတော့ပြောတာတော့ကျွန်တော်တို့ပုဂ္ဂလိကဒီကျန်းမာရေးကဏ္ဍကိုကုသခွင့်ပြုဖို့အတွက်ကိုမူအားဖြင့်သဘောတူလိုက်တယ်ပေါ့နော်သို့တော်လည်းကျွန်တော်တို့ဒီပုဂ္ဂလိကဆေးဦးနေဘယ်ပုံဘယ်နည်းနဲ့ကုရမယ်ဆိုတဲ့အသေးစိတ်ညွှန်ကြားထားတာတော့မရှိသေးပါဘူးကျွန်တော်တို့ဒီနေ့မှစပြီးတော့ကျွန်တော်တို့ဒီ MOHS ပေါ့နော်အဲကျမိုင်ကအကလဝန်ကြီးဌာနနဲ့ကဒီသက်ဆိုင်ရာလူကြီးတွေနဲ့ကျွန်တော်တို့ပုဂ္ဂလိကဒီအတင်းစေုံအတင်းရလူတွေနဲ့စပြီးတော့ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါမှာအဲဘယ်လိုမျိုးစပြီးတော့ဒီကုသရဲ့အပိုင်းမှာပုဂ္ဂလိကကဏ္ဍကနေပြီးတော့ဖြစ်နိုင်ခြေရှိတဲ့ကုသရဲ့နည်းလမ်းတွေကိုကျွန်တော်တို့တင်ပြပါတယ်နောက်တစ်ခုကကျွန်တော်တို့ဒါတစ်ခုပေါ့နော်ဒါကုသမှုအတွက်ပေါ့နောက်တစ်ခုက test ပါကျွန်တော်တို့ဒီပုဂ္ဂလိကဆေးရုံတွေမှာကိပေးကုမယ်ဆိုလို့ရှိရင်ပုဂ္ဂလိကဆေးရုံတွေကဒီ covid ဟုတ်မဟုတ်ရုပ်စာတွေအတီးပြုတ်ဖို့အတွက်ကိုစစ်ခွင့်ပြုမှာလားစစ်ခွင့်ပြုရင်စစ်တဲ့နီလန်းတွေအများကြီးရှိပါတယ်အဲ့ဒီမှာမှဘယ်နီလန်းကိုကျွန်တော်တို့ပေးစစ်မှာလဲပေါ့နော် အဲ့ဒါတစ်ခုနောက်တစ်ခုက financing နဲ့ပူဆိုင်ပါတယ်ကျွန်တော်တို့ public အနေနဲ့ပြီးတော့ကုပေးတဲ့အခါမှာနိုင်ငံရောအစိုးရကတော့ free of charge အနေနဲ့ကုပေးနေတယ် public ရောပုံမှန်အတိုင်း charges တွေယူနေမှာလားဆိုတဲ့အပိုင်းပေါ့ဒါအောင်လဲကျွန်တော်တို့က CSR ခြုံတော့နေပြီးတော့ကျွန်တော်တို့ဘလောက်အထိလျှော့ချပြီးတော့ဒီဥစ္စာတွေကိုဒီကုသရေးဈေးတည်တက်တာအောင်လုပ်ပေးနိုင်မလဲဆိုတဲ့ကဏ္ဍတွေကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်အဲ့တော့တော့အသေးစိတ်ကိုတော့မနက်ဖောက်ကကျွန်တော်တို့ထပ်ဆွေးနွေးဖို့ရှိပါတယ်ခင
်ဗျ။ဒါဆိုရင်လက်ရှိအခြေအနေကပုဂ္ဂလကဏ္ဍပါဝင်လာဖို့အတွက်ဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေတဲ့အခြေအနေပဲရှိတာပေါ့နော
်။မှန်ပါတယ်ခင်ဗျ
။ Okay ဆွေးနွေးနေတယ်ဆိုတော့အဲ့ဒီအလားလာကရောဆရာဘလောက်ထိလားလာကောင်းပါတယ်ပုဂ္ဂလကဏ္ဍဘလောက်ထိအမြန်ဆုံးဘုရားကရေးဖို့အခြေအနေရောက်နေပြီဆိုတော့ဘလောက်လောက်အမြန်ဆုံးမှပုဂ္ဂလကဏ္ဍပါဝင်လာနိုင်ပြီရှိပါလဲဆရာ။နောက်တစ်ခုကပုဂ္ဂလကဏ္ဍမှာရောဈေးရုံအားလုံးကရောပါဝင်ပါမလားဆရာပုဂ္ဂလကဈေးရုံအားလုံးက
เออဒီမေဘောတော်တော်ကောင်းပါလေကိုဗစ်ကိုပုဂ္ဂလိကမှာကုပါဆိုရင်တော့ဒီဟာဒီ issue ကတော်တော်ခက်တဲ့ issue ဖြစ်သွားပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ပုဂ္ဂလဆေးရုံမှာရှိတဲ့အထူးဆေးရဆရာဝန်ကြီးဆိုတာဤသူဆေးရုံညာလာတာပါ။ 97% ကဤသူဆေးရုံကလာတာ။ဒီအချိန်မှာသူတို့မလာနိုင်တော့ဘူး။မလာနိုင်တော့တဲ့အတွက်ကြောင့်ကျွန်တော်တို့ကုပါဆိုလို့ရှိရင်သူတို့ကလည်းမလာဘူး။ကျွန်တော်တို့အိမ်ရှာပြဿနာအကြီးဖြစ်သွားပါလိမ့်မယ်။ဆိုတော့ဒီအခြေအနေကိုကျွန်တော်တို့ကဘယ်လိုလုပ်မလဲဆိုတော့ government ကအိရှာကိုတာဝန်ယူပြီးတော့ private ကဖက်ဆယ်လီ provide လုပ်မှာလားပေါ့เนาะဒါတပိုင်းပေါ့အဲနောက်တစ်ခုကဟုတ်ပြီကျွန်တော်တို့ကပြန်စဉ်းစားတဲ့ဥက္ကာကြတော့ကျွန်တော်တို့က covid လူနာကြီးရဲ့စဉ်းစားလို့မရဘူးခင်ဗျာတနင်္ဂနွေလုံးက covid မဟုတ်တဲ့လူနာက covid လူနာလည်းပုံများပါလေ
ရတယ
်မှန်ပါလေเนาะအဲ့တော့ကျွန်တော်တို့ကCovid မဟုတ်တဲ့လူနာတွေကိုကျွန်တော်တို့ private မှာဒီ FOC ကုလို့ရတဲ့ level အထိကိုကုပေးမယ်။ဈေးရိတ်တောင်းလို့ရတဲ့ level တကူတောင်းပြီးတော့ကျွန်တော်တို့ကဒီ burden တွေကိုကျွန်တော်တို့က share လုပ်ယူလိုက်ရင်အစိုးရဆေးရုံတွေဒီ COVID တက်တဲ့ကုလတိုင်းတဲ့ဆေးရုံတွေအများကြီးထွက်လာနိုင်တယ်လို့ကျွန်တော်တို့ကယူဆပါတယ်။ဒါလည်း option တစ်ခုပေါ့နော်ကျွန်တော်တို့ဒါကိုလည်းဒီရောက်စားကိုလည်းအကြံပြုထားပါတယ်။ဟုတ်ကဲ
့။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။အဲ့တော့ကျွန်တော်ဟိုတစ်ဆက်တည်းပါပဲဟိုဒေါက်တာဘိုးအောင်ကျော်နေစီမသွားခင်ပါဆရာနောက်တစ်ခုမေးခွန်းလေးကပုဂ္ဂလိကဆေးရုံတွေအားလုံးအနေထားကရောသူတို့ကပါဝင်ဖို့အတွက်လူလူလားလားရှိကြပါရဲ့လားဆရာ
အဲ့ဒါကတော့ကျွန်တော်တို့ဟိုဒီနိုင်ငံတော်အစိုးရခွင့်ပြုတဲ့ပုံမှာမူတည်ပါတယ်ခင်ဗျဘယ်ဥပမာပေါ့ကျွန်တော်ကိုဗစ်လူနာဆိုရင်ကျွန်တော်တို့ဟို grading ကပြောရင်တော့ if symptomatic တင်ရှိတယ် mild symptom တွေရှိတယ်တခါဒီတဲ့ပူဆိုးလာတယ်အသက်ရှူချောင်းဆိုးတယ်ဖျားတယ်ပေါ့နော်ဟိုအဲ့လိုမျိုးတွေဖြစ်လာတဲ့လူနာတွေရှိတယ်ပေါ့နောက်ဆုံးပူဆိုးလာတော့ ICU ပို့ပြီးတော့အသက်ရှူဆက်တွေတက်ရတယ် level အထိဖြစ်လာတယ်ပေါ့အဲဒီမှာကျွန်တော်တို့က asymptomatic ပေါ့နော် mild symptom တွေရိုးရိုးပဲတိတိခန်းထဲမှာလည်းထားလိုက်ယုံပဲသူတို့ဖြစ်တဲ့ရောဂါနည်းနည်းလေးဖျားတာဖင်တာကောင်းတာလေးတွေပေါ့လေအဲ့ဒါလေးတွေကိုကိုပေးလောက်ယုံပဲဆိုရင်တော့တော်တော်များများကကုနိုင်တဲ့အနေသားတော့ရှိပါတယ်။ဒီကဆိုးလာရင်တော့ဒီသူဆေးကိုပို့ပေါ့လေ
။ပို့ပို့ပါ။ဟော
ပို့ပေါ့။အဲ့တော့ဒီအနေသားပေါ်မှာဘယ်လိုပုံစံနဲ့ဘယ်ဆေးကိုဘယ်လိုခွင့်ပြုမယ်ဆိုတဲ့ဥစ္စာပေါ်မှာမူတည်ပြီးတော့ဘယ်သူတွေဘလောက်ပူပေါင်းမယ်ဆိုတာအဲ့တော့ကြာပါပဲသိနိုင်ပါမှာ။အခုတော့ကျွန်တော်တို့တေချာမပြောနိုင်သေးပါဘူး။ဟု
တ်ကဲ့။တော်တော်မိုးကြော်နိုင်ဒေါက်တာတဘောရှင်းပြသွားတာအရဆိုရင်ကျွန်တော်တို့နားလည်နိုင်တာကပါလဲဆိုတော့ဒီကိစ္စမှာရင်ဆိုင်ရမယ့်အခြေအနေတွေအများကြီးရှိတယ်။ခုနလိုဟလာလူသားရင်းမြစ်ပိုင်းပေါ့ဆရာဝန်ကြီးတွေရရှိနိုင်ခြေပိုင်းကျန်းမာရေးပညာရှင်တွေရရှိနိုင်ခြေပိုင်းနောက်တစ်ခုကဟလာကုသမှုပိုင်းဘယ်လိုကုသမှုပေးမလဲဟလာတက်ခွဲကန်းကိစ္စဘယ်လိုတက်ခွဲကြမလဲဘယ်လိုနည်းနဲ့တက်ခွဲကြမလဲပြီးတဲ့အခါကျရင်အဲ့လားပစ္စည်းပစ္စည်းအပိုင်းကာကွယ်ရေးပိုင်းဒါတွေအများကြီးရင်ဆိုင်ရမယ့်အခြေအနေကတော့ကျွန်တော်တို့တော်တော်ဒီဘောပြောသွားတာနေကျွန်တော်နားလည်လို့ရပါတယ်။ဒါပေမဲ့တစ်ဖက်မှာဒီလိုမျိုးဒီအများပြည်သူကျန်းမာရေးကဏ္ဍကပဲဒီကိစ္စကိုတောင်းယူလို့ဆောင်ကြတာကနေပြီးတော့ပုဂ္ဂလိကကဏ္ဍကပါခွဲပြီးတော့တောင်းယူခြင်းအပြင်ဘယ်လိုအားသာချက်တွေပေါ်ရလာနိုင်မှာလဲတော်တော်မိုးအောင်ကျော်နိုင်
။အဲ့တော့ပထမအနေနဲ့ဒီ private hospital တွေကပါဝင်နေတာတွေလည်းရှိပါတယ်။ဥပမာဖောင်ကြီးဒီ covid medical center မှာဆိုရင် private hospital တွေကနေကျွန်တော်ကွန်ပျူတာလုပ်ပြီးတော့ဒါဟိုသွားပြီးတော့ကုညီပြီးတော့ကျန်းမာရေးစောင့်ရှောက်မှုပေးနေတာတွေကျွန်တော်တို့ကြားသိရပါတယ်အဲ့တော့အခုဒီ private hospital တွေမှာကျွန်တော်တို့ဒီ covid လူနာတွေကိုကုသမှုပေးပြီဆိုလို့ရှိရင်အဓိကဒီလူနာထားတဲ့နေရာဆလာပြီပေါ့နော်အဲ့တော့ infection prevention and control ဘိုင်းကအရေးကြီးလာတယ်အဲ့တော့ဆေးရုံတွေမှာတိတက် အဆောင်ရှိမှာပဲပိုအဆင်ပြေမယ်လို့ထင်တယ်အဲ့တော့ကျွန်တော်တို့ကလူနာရိုးရိုးသားသားလူနေရာတယောက်အနေနဲ့စဉ်းစားကြည့်မယ်ဆိုရင်ကိုဗစ်လူနာတွေကိုကုသမှုပေးနေတဲ့ဆေးရုံမှာတမျိုးကြလူနာတွေအနေနဲ့သွားပြဖို့အခက်အခဲရှိသွားလိမ့်မယ်ဒါကြောင့်မလို့သူတို့ကိုတည်တံ့ထားနိုင်တဲ့ facility ရှိရမှာပေါ့နော်နောက်တစ်ခုကဘယ်အဆင့်အထိလဲနော်ဆရာတင်ပေါ်ပြောသလိုကျွန်တော်က general ward မှာထားတဲ့အနေဒီထားမျိုးဆိုရင်ကြံစည်တိတ်မရှိဘူးလို့ထင်တယ်။အဲ့ဒီကနေမှအချိန်ကြီးပြောင်းသွားတဲ့လူတွေကို ICU facility ပါပေးပြီးတော့ကုသဆောင်ရှောက်မှုပေးရမယ်ဆိုရင်ကျန်တဲ့လူနာတွေကိုလက်ခံနိုင်တဲ့စွမ်းအားတော်တော်လေးနေသွားမှာဖြစ်သွားလိမ့်မယ်။ဒါဆိုလို့ရှိရင်ကျွန်တော်တို့ကဒီ private hospital အနေနဲ့ဒါကိုလက်ခံပြီးတော့ကုသမှုကူညီဆောင်ရွက်ပေးလို့သောဆန္ဒရှိတော်လည်းပဲအခက်အခဲတွေအများကြီးကြုံတွေ့ရနိုင်တယ်။နောက် logistic ဘိုင်းနဲ့ဒီဘိုးစားပေါ့ material ဘိုင်းကြီးဖြစ်ဆပ်ပူရှိတယ်ဒုတိယတော့ invention prevention control ဘက်မှာပို့ပြီးကူပြရမယ်ပေါ့နော်နောက်တစ်ခုကတော့ဒီကျန်းမာရေးစောင့်ရှောက်မှုပေးနေတယ်ကျွန်တော်တို့ဒီတမားတော်တွေပါဝင်ဆရာဝန်နဲ့ကျန်းမာရေးဝန်ထမ်းတွေကလည်း private sector ကကိုယ်ဆေးရုံမှာဒီ covid လူနာတွေစောင့်ရှောက်မှုပေးမယ်ဆိုရင်ကိုယ့်ရဲ့မိသားစုကိုလည်းတစ်ဖက်ကပြန်ကြည့်ရမယ်ပိုင်းဖြစ်လာတယ်ဆိုတော့အိမ်ပြန်ပြီးခုမှလားသို့မဟုတ်ဆေးရုံရဲ့ပတ်ဝန်းကျင်မှာဒီထိုင်ပြီးကျန်းမာရေးစောင့်ရှောက်မှုပေးမလားဆိုတော့ဟို challenges တွေကတော့အများကြီးရှိပါတယ်ပေါ့နော်အတော်များတယ်နောက်တစ်ခုကဒီဟိုကုန်ကြစည်းရိမ်ပိုင်းကိုရောဘယ်လိုယူဆမလဲပေါ့เนาะအဲ့တော့ကျွန်တော်တို့ဒီ quarantine center တွေမှာဆိုရတောင်းယူပြီးတော့ဆောင်ရွက်တယ်အဲ့တော့ကုနာပတ်စံတိုင်းနိုင်တဲ့လူက hotel quarantine ဆိုပြီးတော့တည်တံ့သွားတယ်ပေါ့အဲ့တော့အခု private sector တွေပေးလိုက်တဲ့သဘောကရောဒါဒီငွေကုန်ကြေကြ cost sharing လုပ်ပြီးပတ်စံကုန်ကြစည်းကိုလူနာကလက်ခံပြီးကိုတတ်မှတ်ထားတဲ့ private hospital မှာတက်ချင်တယ်ဆိုရင်ကောသူတို့ကိုခွင့်ပြုပေးမလားဘယ်အတိုင်းထားဒီကုသမှုပေးမလဲနောက်တစ်ခါ standard เนาะဒီ operative procedure တွေကိုဘယ်လိုလုပ်နိုင်တယ်လဲဘယ်သူတွေကစစ်ဆေးမလဲဆိုတော့အများကြီးပဲ challenges တွေကတော့ရှိပါတယ်ပေါ့เนาะဒါကတော့အတူတကွာပူးပေါင်းဆောင်ရွက်ခြင်းအပြင်ဒီတတ်မှတ်ထားတဲ့ guideline တစ်ခုထွက်လာပါလိမ့်မယ်အဲ့တော့ private hospital တိုင်းကတော့ဒါကိုကဲလုပ်ပေးနိုင်ဖို့အခက်အခဲအများကြီးရှိမယ်လို့ပဲကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒေါက်တာတင်ပေါ်ကျွန်တော်နားလည်သလောက်ကအခုကဘာဖြစ်တယ်လဲဆိုတော့ပထမပိုင်းတုန်းကတော့အခုချိန်ထိဒီအစိုးရကျန်းမာရေးဌာနကနေပြီးလှုပ်ဆောင်လုပ်နေတဲ့ပုံကဘာလဲဆိုတော့ဟလာ positive ဖြစ်တယ်ဆိုတာနဲ့သူအကုန်လုံးမှသွားတာလीမှသွားပြီးတော့သူအကုန်လုံးထည့်ထားလိုက်တာတချို့လူတွေကထည့်ထားလို့မလို့ဘူးတကယ်တကယ်ကြတော့တချို့လူတွေကအိမ်မှာနေနေပေါ့ဒါမှမဟုတ်ရင်ဟလာသူတို့တင့်တော်တဲ့နေရာမှာနေပေါ့အစိုးရရှိနေတဲ့နေရာဌာနတွေမှာလာပြီးတော့ပုံနေတာမျိုးဖြစ်ဘူးအခုကပုံနေတယ်တခါလူတွေရောတယ်လာတော့ကိုယောဂအခန်းရှိတဲ့လူတွေရောမရှိတဲ့လူတွေရောထားတယ်ပါညာဒီလိုပြဿနာတွေရှိနေတဲ့အခါကျတော့ဥပမာဟုတ်ကဲ့အတချို့တက်နိုင်တဲ့လူတွေကသူတို့ positive ဖြစ်တယ်ဒါပေမဲ့သူတို့ကကြမ်းကြမ်းမှမှာပဲကျွန်တော်တို့ပြောသလိုကနေ asymptomatic လို့ပဲပြောပေါ့နော်ယောဂလက္ခဏာတွေမပြသေးဘူးဆိုရင်သူတို့ကပုဂ္ဂလိကဆေးရုံဆေးခန်းမှာနေပြီးတော့သူတို့ဒီ covid ကိုစောင့်ကြည့်ပြီးတော့ကုမယ်ဆိုရဲဟာမျိုးပေါ့သူတို့ကတက်နိုင်တဲ့လူတွေဖြစ်မယ်ဆိုတော့အဲ့လိုမျိုးဝုံကိုခွဲပြီးတော့လုံနိုင်အောင်ဒီအများပြည်သူကျန်းမာရေးကဏ္ဍမှာဝန်တော့ဘူးရော့သွားစီဘူးလေဒါကိုစဉ်းစားတယ်လို့အချိန်ကားဖြင့်ကျွန်တော်အဲ့လိုနားလဲပါတယ်ဆိုအဲ့လိုပုံစံမျိုးဖြစ်နိုင်ပါသလားဆရာ
အဲဖြစ်လဲဖြစ်နိုင်တယ်ဆရာအခုလဲလုပ်နေပါလေဥပမာတော့ဟိုဖောင်ကြီးပေါ့နော်ဖောင်ကြီးကတော့ကျွန်တော်စတဲ့ကကျွန်တော်တို့မတ်လပုံလောက်တည်းကစတဲ့ကကျွန်တော်ယနေ့ဒီကျွန်တော်တို့ပုဂ္ဂလိကနေပြီးတော့ဟိုဆိုတောက်လျှောက်ပဲအဲ့ဒီမှာ support လုပ်နေတာပါအဲ့တော့ကျွန်တော်တို့ပထမပိုင်းမှာဒီဝေဘာဒီနဲ့ကျွန်တော်တို့တောက်လာကဲလုံးနိုင်တဲ့အချိန်မှာကျွန်တော်တို့ကပါလဲဆိုလို့ရှိရင်ဟုတ်တယ်ဟိုမှာကုတယ်ဆိုတော့ဆရာပြောသလိုပဲတက်ပါတယ် symptom တွေကလည်းမရှိဘူးပေါ့နော်ကောင်းနေတယ်နောက်ကျွန်တော်တို့ဒီစစ်လိုက်တယ်ဒုတိယအကြိမ်စစ်လိုက်လို့ negative ဖြစ်တယ်ဆိုရင်အဲ့ဒီကိုရွှေ့လိုက်တယ်ပေါင်ကြီးကိုရွှေ့လိုက်တယ်ဆိုတော့အစိတ်ချတဲ့လူနာတွေကျွန်တော်တို့ရွှေ့လိုက်တယ်ပေါ့အဲဒီလို strategy နဲ့ကုနေရနေပြီးတော့ဂျခိုင်မှာစပြီးတော့တွေ့ပြီးတော့များလဲများလာဘုံဆိုကျွန်တော်တို့ကအကုန်လုံးကိုတည်ချလာတယ်ဒါနဲ့လေယောဂအချိန်လေးဆိုးတဲ့လူပေါ့ဆောစော asymptomatic ကိုအကုန်လုံးကျွန်တော်ကရောသွားပြီးတော့ကျွန်တော်တို့ပြုံပြီးတော့တွင်းလိုက်တယ်တွင်းပြီးတဲ့နောက်ပိုင်းမှာကျွန်တော်အဲ့မှာထပ်ခွဲလိုက်တယ်အဲ့မှာတွင်းလိုက်ပြီးတော့မှအော်ဒီကတော့ဒီမှာထားပြီးကုရမယ်လူလားဒါတွေကတော့နည်းနည်းယောဂမပြင်းထန်ဘူးဆောစောကပြောတဲ့ကျွန်တော်တို့ဒီ quarantine ပုံစံမျိုးကျွန်တော်တို့ထားပြီးကုလို့ရတဲ့အနေထားရှိတဲ့နေရာမျိုးမှာကျွန်တော်တို့ခွဲပြီးတော့ထုတ်လိုက်ပါတယ်ဒီလိုမျိုးကျွန်တော်တို့ခွဲပြီးတော့ကုလိုက်တဲ့အခါမှာယောဂအခန်းတိတ်ပြီးတော့မပြင်းထန်တဲ့သူနာတွေတော့ကပိုပြီးတက်တော့တက်တာရတာပေါ့နော်ဒါကတပိုင်းပါနောက်တစ်ခုကကျွန်ပြောတဲ့အချိန်မှာဘာပါလဲဆိုလို့ရှိရင်ကျွန်တော်တို့ကတန်တရားလူနာပါတန်တရားလူနာတွေကိုကျွန်တော်တို့ကကွာရန်တင်းလုပ်ပြီးတော့ဆုထားတဲ့အခါမှာစင်ဂျယ်ရူးနေမဟုတ်ဘဲနဲ့၄-၅ယောက်သွားဆုထားမှာ
ဟုတ်ကဲ့
အဲ့လိုဆုထားမိပြီးအဲ့ဒီကက စစ်လိုက်တဲ့အခါမှာထားပါတော့တယောက်သောသူက positive ဖြစ်ပြီးကျန်တဲ့လူ၄ယောက်က negative ဖြစ်တဲ့အခါမှာအဲ positive ဖြစ်တဲ့လူကိုချက်ချင်းဆွဲမထုတ်နိုင်တဲ့ကာလာလေးတစ်ခုဖြစ်သွားပါလေဖြစ်သွားတဲ့အခါမှာဒီ cross infection ပေါ့လေအပြာလာအခန်းထဲမှာဒီလိုမျိုးဖြစ်မဲ့အန္တရာယ်ကြီးမားပါလေဒါကြောင့်မလို့ဒီ government အနေနဲ့ဒီဟာကိုတေချာလိုက်ကြီးကြပ်ပြီးတော့ကဲလုံးနေဒါကြောင့်မလို့သူ့ရဲ့capacity ကိုသူဘယ်ဟာမှာတော့သူဖြစ်တင်းရမယ်ဘယ်ဟာတွေတော့ short ချမယ်ဆိုတဲ့ဥစ္စာကိုလုပ်တဲ့အခါမှာကျွန်တော်ဆေးရုံဆင်းတဲ့ရက်အကြီးအတွက်ကိုပါကျွန်တော်တို့တေချာတွက်ပြီးတော့ short လိုက်ပါတယ်ဘောနော်ပထမ21ရက်24ရက်အခု17ရက်ဖြစ်သွားပြီဘောနော်အဲအဲ့လိုမျိုးတွေပေါ့အဲ့ဒါဆိုရင်ကျွန်တော်တို့ turnover ဝင်တာနဲ့ထွက်တာနဲ့ပို့ပြီးတော့ကောင်းမယ်စောစောကလို့ပေါ့ဟိုအသေးစားဖြစ်တာတွေနဲ့ညူတာတွေနဲ့ဒါတွေဒီလိုမျိုးခွဲတာတွေတော့အခုတော့လုပ်နေပါတယ်
ဟုတ်ကဲ့
အဲဆိုတော့ထပ်ပြီးပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ပုံကိကကိုပို့မယ်ဆိုလို့ရှိရင်လည်းဒီလိုမျိုး if symptomatic နဲ့ mild ဆိုရင်တော့ပို့ပြီးတော့ possibility များတာပေါ့နော်အဲဒါမျိုးတွေဆိုရင်တော့ပို့ပြီးတော့ efficient ဖြစ်တာပေါ့ကျွန်တော်တို့
ဟုတ်ကဲ့ဆိုတော့ဆရာတော်ကဆရာမပါအခုနောက်ဆုံးစကားပေါ့နော်ပို့ပြီးတော့ထိရောက်မှုရှိလာမယ်လို့ဆိုတော့ဒါကမဟုတ်ကြောင့်လည်းပုဂ္ဂလိကကဏ္ဍသာဟူအောင်ပါဝင်လာရင်ကျွန်တော်တို့ကိုဗစ်ကာကွယ်ရေးကုသရေးကာကွယ်ရေးပိုင်းနဲ့ပါပါတယ်ဒီကိစ္စကကုသရေးပိုင်းပေါ့နော်စသဖြင့်အချင်းဒီကဏ္ဍမှာကိုဗစ်ကိုရင်ဆိုင်တိုက်ခိုက်တဲ့နေရာမှာကျွန်တော်တို့ပို့ပြီးတော့ထိရောက်မှုရှိလာမယ်လို့ကျွန်တော်တို့ဥပဒေဆိုတဲ့ယုံကြည်ကြည်ရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ကုသမှုပိုင်းမှာတော့ဒါတိုးတက်မှုရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ပေါ့နော်ဒီပုဂ္ဂလိကမှာအခုလက်ရှိရောက်ပြီးတော့ဒီကိုဗစ်ကုသရေးပိုင်းမှာပါဝင်လို့တဲ့ဆောင်ဝင်တွေလည်းရှိမှာပါဆိုတော့သူတို့အနေနဲ့ပူးပေါင်းပြီးတော့ဒီပုံကြီးကဆေးရုံနေရာတွေမှာတာဝန်ယူပြီးဆောင်ရွက်ပေးနိုင်ရင်ဆိုရမှာဒီ positive patient တွေဝန်တော့ဝန်ဖို့ကိုတစ်ဖက်ကနီလန်းကနေဖြည့်ဆင်းပေးနိုင်မယ်ကုသပိုင်းမှာလည်းပို့ပြီးတော့ထိထိရောက်ရောက်လှုပ်လာနိုင်မယ် efficient ပို့ဖြစ်လာမယ်လို့ကျွန်တော်အနေနဲ့ထင်တယ်ပါတယ
်ဟုတ်ကဲ့ပါခင်ဗျနောက်ပြီးတော့ဒီနောက်တစ်ပိုင်းမှာလည်းတော်တော်တင်ပေါ်ပုံကြီးကကဏ္ဍရောက်လာရင်ဆေးရုံဝန်ထမ်းတွေရဲ့ကာကွယ်ရေးပေါ့ဒါလည်းအဓိကကြတဲ့အကိစ္စတစ်ခုဖြစ်လာပါမယ်ပုံကြီးကကဏ္ဍအနေနဲ့ကိုယ်ဝန်ထမ်းတွေရောဂါမကူးစက်အောင်ကာကွယ်နိုင်ဖို့အတွက်ကိုရောတိတိယောက်ယောက်လှုပ်ရှားဖို့ဘယ်လိုရှိမလဲခင်ဗျဆိုပါလေပေါ့အ
ဲဒါဒီလိုရှိတယ်အရေးကြီးပါတယ်အဲကျွန်တော်တို့ပုဂ္ဂလိကမှာလည်းအကယ်၍များကူးရတော့မယ်ဆိုလို့ရှိရင်ဒီဝန်ထမ်းတွေအတွက်ကိုဟိုမှာ PPE ပေါ့နော် PPE တွေလည်းကျွန်တော်တို့အပြည့်အဝသုံးရမှာပါနောက်တစ်ခုကဒီအထက်တွေအထက်တွေအခန်းတွေအခန်းတွေနောက်ဇုံခွဲတယ်ခေါ်တာပေါ့လေဇုံတွေကိုလည်းကျွန်တော်တို့ကတိတိကျကျခွဲပေးရမှာပါနောက်တစ်ခုကပါလဲဆိုလို့ရှိရင်ဟုတ်ပြီဒီလိုခွဲတယ်အခက်သူကသူကုသတယ်သို့တော့ထွက်လာတဲ့ waste တွေရှိပါသေးတယ် waste management လည်းကျွန်တော်တို့ကကောင်းကောင်းလုပ်ပြီးဖို့လိုပါတယ်ဥပမာပေါ့ဒီလူတွေက mask ဝတ်တယ်ဒီ mask ရဲ့မျက်နှာပြင်မှာလက်တွေစီးကြတယ်သို့တော့ mask ကို dispose လုပ်တယ်ပေါ့လွှတ်ပြစ်တဲ့အခါကျတော့ဒီတိုင်းလည်းယူပြီးအမိုက်ကုန်းလည်းလွှတ်ပြစ်တယ်အဲ့လက်ကလည်း contaminate ဖြစ်သွားတာ
ဖြစ်သွား
တာဆိုတော့ကျွန်တော်တို့ကအစားနဲ့အဆုံးရှိဖို့လိုပါတယ် control ပေါ့နော်ဒီဥစ္စာကိုယ်ဝန်ထမ်းနေမဖြစ်အောင်လို့ပေါ့ဒီဟာမှာအဲကျွန်တော်တို့ဘာလုပ်ရမလဲဆိုလို့ရှိရင်တကယ်ကျွန်တော်တို့ကလုပ် training နေပေးရပါမယ် drill တွေလုပ်ရမယ် PPE တွေကိုဘယ်လိုဝတ်ရမလဲဘယ်လို dispose လုပ်ရမလဲပေါ့နော်အဲ့ဒါလေးနောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံတော်အစိုးရကလည်း guideline လုပ်ထားတာတွေရှိပါတယ်ကျွန်တော်တို့လက်ရှိပါတယ်ဒီ guideline အတိုင်းလဲကျွန်တော်တို့ကသွားနေပါတယ်လက်ရှိလည်းသွားနေပါတယ်အဲ့တော့အဲ့ဒါ၄တိုင်းလည်းကျွန်တော်တို့ပြောရမယ်။နောက်တစ်ခုကပါလဲဆိုတော့ကျွန်တော်တို့ရဲ့ပုဂ္ဂလိကအခန်းကဏ္ဍကိုပြီးပြီဆိုရင်ဒီဟာတွေကအားလုံးက recorded လည်းဖြစ်တယ်။ကျွန်တော်တို့နောက်တစ်ခုကိုယ်ဝန်ထမ်းကိုကာဝယ်ဖို့ဆိုတဲ့အခါမှာကုသရေးနဲ့ပတ်သက်တာကာဝယ်ဖို့တွေမကပါဘူး။ပြည်သူလူထုကကျွန်တော်တို့ရဲ့ private sector ကိုလားလေဖို့ရည်ကြီးပါတယ်။ဘာလို့ဆိုတော့ private ဖြစ်တဲ့အတွက်ကြောင့်ဒီကောင်လေးဒီပတ်စံနေယူတာဘာတွေယူတာဆိုပြီးတော့ဆူးလုံးမဲ့ကိစ္စကလည်းကျွန်တော်တို့ကအဲ့ကိစ္စကလည်းတစ်ဖက်ကကြောက်ရတယ်ဆိုတော့ကကြောက်လို့ကျွန်တော်တို့ဒီရောကလည်းပတ်သက်လာပြီးကုတဲ့အခါမှာလည်းနိုင်ငံတော်ဆိုရကပုဂ္ဂလိကခန်းကဏ္ဍမှာကုလို့ရှိရင်ဘိုင်လောပေါ့နော်တေချာလေးပြဋ္ဌာန်းပြီးတော့ထုတ်ပေးနိုင်ဖို့လိုပါတယ
်
ကျွန်တော်တို့ကလည်းပုံမှန်တိုင်းကွန်ဆန့်ယူတယ်ဒါမှသာလင်း medical legal problem တွေကျွန်တော်တို့မဖြစ်လာမှာပေါ့နော်ကျွန်တော်တို့ကတေချာစနစ်တကျလုပ်ပြီးမယ်လေဒုနာဘက်ဆိုင်ကဒီပေါ်မှာနားလည်မှုရှိဖို့လည်းလိုပါလေ။
ဟုတ်ကဲ့ပါခင်ဗျ။ Promo Journal Promo Journal ကဒါပြပဒုတိယကဘူးဆရာဝန်တရားအောင်နေနဲ့အခုလိုမျိုးပုံမိကကဏ္ဍကိုပါလက်တွဲပြီးတော့ပူပေါင်းပါဝင်ပြီးတော့ COVID ကအဲ COVID ကုသရေလုပ်တဲ့စီဇန်မှာ Promo Journal အနေနဲ့အဓိကအကြံပေးချင်တာများရှိပဲဆိုရင်ဗာအကြံပေးချင်တယ်
။
အကြံပေးချင်တာကတော့အတူတကွပူးပေါင်းဆောင်ရွက်ဖို့ပါပဲ။နော်အခုဒီဇမိုင်းနဲ့အကသာဝန်ကြီးဌာနရဲ့ဒီအခုပုဂ္ဂလိကဆေးရုံများတင်တဲ့ပူးပေါင်းပြီးတော့သူတို့သတ်မှတ်ထားတဲ့ဒီစနစ်တွေတိုင်း infection prevention control ဒုတိယကြလုပ်ပြီးတော့လူနာရဲ့လူနာရှင်တွေရဲ့ဟောကြားကုသပေးမဲ့ဒီဇမိုင်းရေဝန်တန်းတွေကြားထဲမှာဒီအဓိကပိုးမပြတ်နှံ့ဖို့စနစ်တကျကဆောင်ရွက်နိုင်ဖို့ရယ်နော်လူနာတွေရဲ့ဒီ progress မဆိုးသွားသွားအောင်ပေါ့နော်သူတို့ကိုတိုင်းပြီးအချိန်မီနဲ့အချိန်နဲ့တပြင်းညီကုသမှုဆောင်ရွက်ပေးနိုင်ဖို့ဆိုတာအတူတူကပူးပေါင်းဆောင်ရွက်ရင်တော့ဖြစ်နိုင်ပါတယ်လို့ဆက်ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့ရော်တင်ဘော်ကနော်ပြောသွားတဲ့ဟာတွေတခုကောက်ပြီးတော့ကျွန်တော်ညီလုံးချုပ်လေးနေပြရစီတကယ်တကယ်မြန်မာနိုင်ငံရဲ့ပုဂ္ဂလိကကျန်းမာရေးဆော့ရှော့မှုကဏ္ဍနဲ့ပတ်သက်ရင်လူတွေမှာကျွန်တော်ဒါကျွန်တော်ဝေါ်ဖာကကျွန်တော်တွေးမိတဲ့အတွေ့ပါ love hate relationship ပေါ့နော
်
ဟုတ်ကဲ့ပုဂ္ဂလိကကျန်းမာရေးကဏ္ဍကိုလူတွေကလုံးလုံးဘုံဝင်ကြနေသလားဆိုတော့လည်းပဲလုံးလုံးဘုံဝင်ကြနေတာတော့လည်းမဟုတ်ဘူးဒါပေမဲ့ကင်းလို့ရသလားဆိုတော့လည်းပဲမကင်းဘူးပုဂ္ဂလိကကျန်းမာရေးကဏ္ဍကိုကြွားနေရတယ်ဆက်ဆံနေရတယ်ပြနေရတယ်ဆိုတော့ဟိုမုန်းလည်းမုန်းဘူးချက်သလားဆိုတော့လည်းပဲမချက်ဘူးဆိုတဲ့ခံစားချက်မျိုးလူတွေကများပြီးသူကြားထဲမှာရှိတယ်လို့ကျွန်တော်မြင်ပါတယ်ဆိုတော့ဒီကိုဗစ်ကိုအခြေပြုပြီးတော့ပုဂ္ဂလိကကျန်းမာရေးကဏ္ဍရဲ့ပုံရိပ်ဒီမနိုင်ငံမှာပိုကောင်းလာအောင်လုပ်နိုင်တဲ့အလားအလာအခွင့်အလမ်းလို့ကျွန်တော်တို့မြင်လို့ရပါလားဆရာ
အာမြင်နိုင်ပါလားဆရာဒါကိုပြောရလို့ရှိရင်တော့အခြေခံကြတဲ့အချက်ဒီကျွန်တော်တို့ပုဂ္ဂလိကအခန်းကဏ္ဍမှာနှစ်ပိုင်းရှိပါလားဆရာဆေးရုံရှိတယ် GP ရှိတယ်ပေါ့နော်တနိုင်ငံလုံးရဲ့ကျွန်တော်တို့ဒီကျန်းမာရေးစစ်ပွဲကိုတိုက်နေတဲ့စစ်သားဦးကြီးဘယ်လောက်ရှိလဲလို့ပြောရင်ကျွန်တော်တို့လက်ရှိအချိန်မှာတေချာမသိဘူးဆရာနိုင်ငံတော်ကမွေးထုတ်လိုက်တဲ့ဆရာဝန်ကဒီနေ့စမ5000လောက်ရှိသွားပြီ။သို့တော်လည်းနိုင်ငံတော်မှာဆရာဝန်စစ်စစ်လုပ်နေတဲ့အရေးအတွက်ဘယ်လောက်ရှိလဲဆိုသူများနိုင်ငံတွေလို website တက်ကြည့်လို့မရဘူး။ကျွန်တော်တို့မသိဘူး။စစ်သားဘယ်လောက်ရှိမှန်းကျွန်တော်တို့မသိဘူး။အဲ့တော့လက်ရှိကျန်းမာရေးနဲ့အာဏာဝန်ကြီးဌာနကသူ့ရဲ့ staff task force ကိုတော့သူသိ။သို့တော် private မှာဘယ်သူတွေဘယ်လောက်ရှိတယ်သူမသိဘူး။ဒါတွေကိုသိဖို့လိုတယ်။ဒါအပြင်ဒီလူတွေကိုလည်းသူ upgrade လုပ်ဖို့လုပ်ရယ်ဆိုလိုတာက specialist တွေ private ကလည်းဖြစ်လာတော့သူကြိုးစားတယ်ဒီလိုအချိန်မှာပို့ပြီးအသုံးတည့်တာကိုဆရာကြီးတကယ်တော့ကျွန်တော်တို့ရဲ့ primary head care ကိုစောင့်ရှောက်နေတာ GP ပ
ါဟုတ်ပါတယ
်တနိုင်ငံလုံးရဲ့ 70% primary care ကို GP ကလုပ်ပေးနေတာကျွန်တော်တို့ private ကနည်းလေးရယ်နော် secondary နဲ့ tertiary ရဲ့ 70% ကို care လုပ်ပေးနေတာက government hospital တို့အတွက်ကြောင့်တပြိုင်နဲ့တည်းကိုမွေးထုတ်ထားတဲ့ကလေးတွေပဲဒီကလေးတွေကိုတပြိုင်နဲ့တည်း develop ဖြစ်လာဖို့ဒီနိုင်ငံတော်အစိုးရရဲ့အဓိကဖြစ်တဲ့လုပ်ရလို့ကျွန်တော်ကတော့ဒီ covid ကာလမှာပုံပြီးပေါ်လွင်ပါတယ်အဲလိုတာသူလုပ်ထားရင်ဒီ vector force ကသူ့တဲ့ readiness ဖြစ်သွားပြီဒါဆိုလို့ရှိရင်ဒီဟာအတွက်ကိုအများကြီးသူ့မှာအားရင်နေပြည်တာပေါ့နော်ကျွန်တော်တော့ဒီလိုမြင်ပါတယ်အဲ့တော့ဒီhealth provider task force ဒီတပြိုင်နက်တည်း private ကို public ကိုတိုးတက်လာအောင်နိုင်ငံတော်အစိုးရအနေနဲ့လုပ်တင်ပါတယ်လို့ကျွန်တော်အကြံပြုချင်ပ
ါဟုတ်ကဲ့တော်မိုးအောင်ကျော်နိုင်ရောဒီ CDD covid ဒီပုဂ္ဂလိကကျန်းမာရေးကဏ္ဍရဲ့ပုံရိပ်ကောင်းပုံတိုးတက်လာဖို့အတွက်အခွင့်အလမ်းတည်ရလို့မြင်ပါလားတော်မိုးအောင်ကျော်နိုင
်မြင်ပါတယ်ခင်ဗျเนาะအဲ့တော့မြင်ပါတယ်ဆိုတာကကျွန်တော်တို့လည်းဒီဟိုလူနာတွေကိုပြုစုစောင့်ရှောက်ပေးတဲ့လူတယောက်ဆရာဝန်တယောက်အနေနဲ့ပေါ့နော်ဒီ covidဖြစ်နိုင်တဲ့သူတွေကိုတော့စနစ်တကျကာကွယ်ပြီးတော့ကုသဆောင်ရှောက်မှုပေးပြီးတော့လိုအပ်ရင်လိုအပ်သလိုကျွန်တော်တို့ကလည်းကုသမှုပေးခြင်းနဲ့အပိုင်းပါရှိတယ်ပေါ့နော်ဆိုတော့ဒီလိုဆောင်ရွက်ပေးနိုင်ကြအဖြစ်ဒီဆိုရဈေးရုံတွေရဲ့ဝန်တုံးဝန်ပိုးရှော့ချပေးနိုင်မယ်တစ်ဖက်ကဒီလူနာတွေရဲ့ယုံကြည်ကိုးစားမှုရရှိလာနိုင်တဲ့အခွင့်အလမ်းတွေဖြစ်ပါတယ်ဒါကြောင့်မလို့လည်းပူပေါင်းတူတူကပူပေါင်းပြီးဆောင်ရွက်တက်ပါတယ်လို့ကျွန်တော်လည်းအကြံပြုချင်ပါတယ
်ဟုတ်ကဲ့ပါပါဝင်ဆွေးနွေးပေးတဲ့ဒေါက်တာထင်ပေါ်ဒေါက်တာမိုးအောင်ကျော်နိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
โอเคโอเ
คကျွန်တော်တို့ကျေးဇူးတင်ပါ
တယ်ပုဂ္ဂလိကဆေးရုံတင်ဥက္ကဋ္ဌဒေါက်တာထင်ပေါ်အာဆာတော်ဝင်ဆေးရုံကအထူးအထူးကုသမားတော်ဒေါက်တာမိုးအောင်ကျော်နိုင်တို့ဆွေးနွေးသွားကြတာပါကိုဗစ် -19 ရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါနေ့တရက်လည်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါတနည်းပါဒေဗီယာဝေးပွားပြီးကျမ်းမာကြိုဆင်ကြပါစေကျွန်တော်ကြော်ကြော်သိပ်ပါခင်ဗျာ